ဒီနိုင်ငံကစစ်ရုံတွေမှာအလုသမားအခွင့်အရေးတောင်းဆိုခဲ့ကြတဲ့မြန်မာအလုသမားတွေကဦးဆောင်သူတချို့ကိုတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးပြီးတော့မြန်မာနိုင်ငံပြန်ပို့ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့အလုသမားရဲ့လှုပ်ရှားသူတွေကပြောပါတယ်။လောက်ခလာစာတိုးပေးဖို့အလုချိန်တိတိကျကျသတ်မှတ်ပေးဖို့တောင်းဆိုရင်းမနစ်တနင်္ဂနွေနေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံပြန်ပို့ခံရမယ့်အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။ဒီနိုင်ငံရောက်မြန်မာအလုသမားတွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆူမွန်ပြောပြပြပါရှင့်
။တရုတ်နိုင်ငံယူနန်ပြည်နယ်ရင်ကျန်းမြို့စက်မှုဇုံ၄မှာရှိတဲ့ဟုံဟုံဖူစီအထည်ချုပ်ဆက်ရုံမှာလောကကလာစာတိုးမြင့်ပေးဖို့အပါအဝင်ရပိုင်ခွင့်တချို့ကိုတောင်းဆိုခဲ့ကြတဲ့အလုသမား600ရဲကခေါင်းဆောင်တဲ့သူတွေကိုတရုတ်ရဲတပ်ဖွဲ့ကပြီးခဲ့တဲ့တနင်္ဂနွေနေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။သူတို့အားလုံးကိုပြန်ပို့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒီကိစ္စကိုတေချာစောင့်ကြည့်နေပါတယ်လို့မြန်မာနိုင်ငံအလင်းသစ်အလုသမားတမကများအဖွဲ့ချုပ်ရဲ့တွဲဖက်ဥက္ကဋ္ဌမတ်တင်တင်ဝေက VOA ကိုအခုလိုပြောပြပါတယ်
။ဆန္ဒပြတဲ့အကြောင်းအရာကတော့မြန်မာအလုသမားနှစ်ဦးကိုသူတို့က OD မစင်းလို့ဆိုမြန်မာပြည်ပြန်ပို့မယ်ဆိုတဲ့အဲကိစ္စနဲ့ပတ်သက်ပြီးတော့တရုံလုံးဝပေါ့နော်လက်မခံတဲ့အတွက်ဆန္ဒထားပြကြတယ်။အဲနောက်ဆက်တွဲတောင်းဆိုချက်တွေပါလာတယ်။အလုသမားတွေတောင်းဆိုတဲ့အချက်တွေအကုန်လုံးပေးတယ်။70ချက်ပေါ့နော်။အကုန်ပေးပြီးစာချုပ်ချုပ်ယူသွားပြီးဆိုမှမှဒီတနင်္ဂနွေညလေညကြမှာစပြီးဖြစ်တဲ့လိုင်းကအလုသမားတွေကိုရဲတွေလာဖမ်းသွားတယ်လို့ကြားရတယ်ပေါ့နော်။လူကြီးအတီးကျနဲ့အဲဘယ်နဲ့ဘဒူရီယာဖမ်းပြီးတော့ဘာကြောင့်ဖမ်းလဲဆိုတာကိုတော့ကျမတို့ထပ်ပြီးတော့အသေးစိတ်ချက်လိုက်နေပါတယ
်ဒီသတင်းမှတ်အတွင်းမှာပဲအလုသမားတထောင်နီးပါးကိုနေဆက်ကနေနေရက်ကိုပြန်ပို့လိုက်ပြီးဆိုတော့သတင်းတွေလည်းထွက်ပေါ်နေပါတယ်နေ့တိုင်းအတုတ်လိုက်ပြန်ပို့နေတယ်ဆိုပေမဲ့အတိအကျဘလောက်ပြန်ပို့ခဲ့တယ်လဲဆိုတာကိုတော့ VOA အနေနဲ့စုံစမ်းနေတုံးဖြစ်ပါတယ်တရုတ်နိုင်ငံကစက်ရုံနေမှာပထမဦးဆုံးဆန္ဒပြခဲ့တဲ့မြန်မာအလုသမား200ကျော်ကို2024ခုနှစ်နှစ်စပိုင်းမှာနေရပြန်ပို့ခဲ့တဲ့အတွက်အခုဒီချိန်လဲပြန်ပို့မယ်ဆိုတဲ့အခြေအနေကဖြစ်နိုင်ကြောင်းအလုသမားရေးစောင့်ကြည့်သူတွေကပြောပါတယ်။အခု2025ခုနှစ်ဖေဖော်ဝါရီလထဲမှာပဲယူနန်ပြည်နယ်မန်စီမြို့ကစက်ရုံ3ကျုံမှာမြန်မာအလုသမားယာနဲ့ချီပြီးတော့ဆန္ဒပြခဲ့ပါတယ်။အိုဟီအထည်ချုပ်ကအလုသမား900လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။စက်ရုံပိုင်ရှင်ကိုလိုအားကတိုးပေးဖို့အချိန်ပြည့်မခိုင်းမှုတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတာလို့အလုသမားတွေက VOA ကိုပြောပြပါတယ်။အလုသမားတဦးကဖြစ်စဉ်ကိုအခုလိုပြောပြပါတယ
်။ကျွန်တော်ဒီဘက်မှာပြည်ကွေးစားခေါ်လာတယ်။လာကအနည်းငယ်1,000လို့သတ်မှတ်ထားတယ်။ငုံချင်းပေါ့1,000ဆက်ပြီးတော့သူကျွမ်းချင်ဖို့လည်းတတ်တူပြီးတော့လည်းဆိုပေမဲ့ဒီကတကယ်အဲမှာကျတော့ဖြစ်နေတဲ့ပြဿနာအလုသမားကတည်းကနေမှာအိုးဒါကအင်စီဘောလေးကတ်တဲ့နေမှာလားဟုတ်ဘူးသူကဒီတပတ်ကတ်တဲ့နေမှာတပတ်ကတ်ကဒီကျုပ်ဒီမှာလုံးလုံးပိုင်ဖို့မရှိဘူးသူရဲ့နီးပြီးရေးလာတယ်အဲ့တော့အလုပ်သမားတွေဒီထက်ဝင်လာပြီဆိုလို့ရှိရင်ဒီအလုပ်ဆက်ရုံထဲမှာပဲအချိန်ချုပ်မိသူကိုဖြတ်တာဒီဆက်ရုံထဲနဲ့အပြင်လဲသွားလို့မရဘူးသူဒီကျန်နေပြီးတော့ဒီမှာဆက်တယ်လို့မရဘူးသူတို့တမတာအရေးတော်လို့ပြီးပြီလို့ရှိရင်ဒုက္ခမရတာဒုက္ခလျှော့တာပြီးဖြစ်လာအဲ့ကျတော့1,100လောက်ပြောရအောင်လို့ဒီမှာကျတော့ခါလီကတလားကို1,000ပြည့်ရော800ပြည့်ရောအဲ့လိုချိုးဖို့ခံရတယ်အများကြီ
းယူနန်ပြည်နယ်ကတာဝန်ရှိတဲ့သူတွေနဲ့မြန်မာအလုသမားဆေးလူရေးကိစ္စတွေကိုနားလည်မှုစာချုပ်လွှာမှာလက်မှတ်ရေးထိုးထားတယ်လို့စစ်ကောင်စီရဲ့အလုသမားရေးဌာနတာဝန်ရှိသူကတော့ VOA ကိုအတည်ပြုထားပါတယ်အဲ့ဒီသဘောတူညီချက်ထဲမှာတော့အလုချိန်လောကလာစာနေဆက်ဖြတ်ကျော်ခွင့်တွေကိုထည့်သွင်းထားပေမဲ့မြန်မာအလုသမားတွေတရုတ်နိုင်ငံထဲမှာတရားမဝင်အလုသမားတွေတဖွဲ့ဆက်ဆံခံနေရတယ်လို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောပါတယ်အခုနောက်ဆုံးတရုတ်စက်ရုံကမြန်မာအလုသမားတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်လို့တော့မြန်မာနိုင်ငံနဲ့တရုတ်နှစ်နိုင်ငံအာဏာပိုင်တွေဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးရှင်